ဘက်မှာတော့လူငယ်တယောက်ရဲ့လူလတ်ပိုင်းတယောက်ရဲ့လူကြီးတွေရဲ့စကားဝိုင်းကိုကျွန်တော်ပြန်ပြီးတော့ဖောက်တယ်ချကြင်ပါတယ်ကျွန်တော်တို့တွေးစရာတွေလည်းရမယ်လို့မြင်လို့ပါအဓိကကတော့မျိုးဆက်တွေတစ်ခုနဲ့တစ်ခုဆက်ဆံရေးအကြောင်းကိုပြောကြရင်းနဲ့ပါပြောပါတော့မိသားစုတစ်ခုထဲမှာပဲသားအဖချင်းသားအမိချင်းဆက်ဆံရေးတွေကိုပြောကြရင်းနဲ့လူတွေရဲ့အသက်က2မျိုးရှိတယ်လို့တယောက်ကပြောပါတယ်ပြောသူကတော့လူရွယ်လူလတ်ပိုင်းကပြောတာပါစိတ်အသက်နဲ့ရုပ်အသက်အကြောင်းကိုပြောရင်းနဲ့ပါစိတ်ရဲ့အသက်ကတော့တဲ့အမြဲတမ်းနုပြိုလန်းဆန်းနေတဲ့တယ်လို့သူကအစပြီးအဆိုတင်ပါတယ်အဲ့တော့လူသည်အရွယ်အဖျင်းပဲအရွယ်ပဲရောက်ရောက်လူအိုပဲဖြစ်နေပါစေစိတ်သည်အမြဲနုပြိုရမယ်လန်းဆန်းရမယ်လို့ပြောတယ်ပြီးတဲ့အခါကျရင်သူတို့ကအသက်ကြီးတဲ့လူတွေကိုကြောက်ရမယ်အမြဲတမ်းသူတို့ကိုမော်မကြည့်ရဘူးဆိုတော့အတွေးမျိုးတော့မလုပ်ပါနဲ့လို့သူကတောင်းဆိုတယ်ဘာလဲဆိုတော့သူကအပြန်အလှန်အလေးထားတဲ့ဆက်ဆံရေးရှိရင်ရပြီလုံလောက်ပြီလို့သူကဆိုပါတယ်မဟုတ်ရင်တဲ့တီးကြားတွေကွဲနေကြတယ်တဲ့ဥမာပြောပါတော့မြီးဆိုတဲ့မျိုးဆက်ကတတ်တတ်အဖေဆိုတဲ့မျိုးဆက်ကတတ်တတ်အဖိုးဆိုတဲ့မျိုးဆက်ကတတ်တတ်အဲ့ဒီလိုဖြစ်နေလို့မရဘူးလို့သူကဆိုလိုတာပါအဲ့ဒီချိန်မှာတော့ယခုအချိန်မှာအဖိုးအသက်ရွယ်ဖြစ်နေပြီဖြစ်တဲ့လူကြီးကအခုလိုဝင်ပြောပါတယ်ဒီခေတ်ဖခင်အရွယ်တွေဖြစ်နေကြတဲ့မျိုးဆက်တရားတဲ့တားအဖဆက်ဆံရေးပုံစံတွေတော့ပြောင်းလာတာကိုငါတွေ့ပါတယ်တဲ့အဲ့ဒါကိုသဘောတူတာလည်းရှိတယ်မတူတာလည်းရှိတယ်တဲ့ဆိုလိုတာကတော့ဗျာတခေတ်တုန်းကဖခင်ဆိုတဲ့မျိုးဆက်တွေဟာဟိုတိတ်ကြက်တဲကျင်းမြောင်းပြီးတော့ရှာရဖွေရခက်တဲ့ခစ်မှာကျင့်ဝတ်တွေလည်းကျိုးပေါက်ကြတယ်ပြီးတော့တီထွင်စမ်းသစ်မှုတွေလည်းမရှိကြဘူးလို့နှစ်ချက်ကိုထောက်ပြပါတယ်ကျင့်ဝတ်ကအရေးမကြီးဘူးစာဝတ်တွေပြည်လည်ဖို့အရေးကြီးတယ်ဆိုတဲ့နောက်ကိုလိုက်ကြတယ်ပြီးတော့စွန့်ဦးတီထွင်မှုဆိုတာကတော့မဖြစ်နိုင်ဘူးဘာကြောင့်လဲအမိန်ကြီးပဲနာခံနေရလို့အဲ့ဒီခစ်ကိုဖြတ်သန်းခဲ့ရတဲ့လူတွေမှာအဲ့ဒီအခက်ခဲရှိတယ်လို့ပြောတယ်အဲ့တော့သူတို့ခစ်ကကလေးတွေကသူတို့နဲ့ဝေးကွာနေတယ်တိမ်နဲ့နေမြဲလဲဝေးကွာတယ်လို့ခံစားနေရမယ်အဖေပေးသလောက်ကိုပဲသားသမီးဘာမဆိုရမယ်ဆိုတဲ့ပုံစံနဲ့နေတာတော့မေတ္တာတရားအစမုံမိုးထိအစုံအဲ့ဒီလိုဆက်ဆံရေးဖြစ်ခဲ့တယ်လို့ထောက်ပြပါတယ်ဟုတ်ပြီအခုဒီဘက်ခစ်ကိုရောက်လာပြီဒီဘက်ခစ်မှာဖခင်လောက်ဖြစ်နေပြီဆိုတဲ့လူလက်ပိုင်းအရွယ်တွေကကြတော့တချို့တွေကတော့ဒီပြက်စီးခဲ့တဲ့ကျင့်ဝတ်တွေအတိုင်းဆက်ရှိနေပြီတချို့ကတော့ကျင့်ဝတ်ကိုခိုင်အောင်ကြိုးစားလာတယ်ပြီးတော့စွန့်ဦးတီထွင်မှုတွေများလာတယ်ဆိုတာကိုပြန်ပြီးတော့တက်တည်ထူပါတယ်ဆိုလိုတာကတော့ဒီဘက်ခေယခုအချိန်မှာဖခင်ဖြစ်နေတဲ့လူငယ်တွေရဲ့စဉ်းစားပုံတွေမတူတော့တာပါသူတို့ကဘာကိုသွားပြီးတော့ကွဲပြားသွားလဲဆိုတော့တစ်ချိန်လုံးကသူကျွန်တော်တို့ပြောပါတော့ဗျာပထမအရွယ်မှာစာသင်တယ်ဒုတိယအရွယ်မှာဥစ္စာရှာတယ်တတိယအရွယ်မှာဘာဝနာပွားမယ်ဒီလိုမျိုးရေဝူရအတွေ့အကြုံနဲ့ပြောတယ်ဒါတော့လူကြားကောင်းအောင်ပြောတာပဲလို့ယူဆတယ်တဲ့စာလည်းသင်ခဲ့ပြီးပြီးဥစ္စာတွေလည်းရှာခဲ့ပြီးတော့တကယ်တော့သူဟာ3နာမျိုးရမ်းမှန်ရကနည်းနည်းပါးပါးဖြုံးနာမျိုးလောကကြီးကိုဇိမ်ခန္ဓာမျိုးလဲသူ့မှာရှိရမှာပေါ့တဲ့အဲ့ဒါကိုပွင့်လင်းစားမှာဆိုပြီးတော့စဆွေးနွေးတာပါအဲ့တော့သူတို့မျိုးဆက်ကတော့တဲ့ဒီကနေ့ဖခင်အရွယ်တွေဖြစ်နေတဲ့30အရွယ်ဝန်းကျင်တွေကတော့ပြောပုံကတော့အခုလိုပါအရင်လိုတဲ့ငယ်တုန်းမှစာကြီးပဲလှိမ့်သိဒုတိယအရွယ်ကျမှဥစ္စာရှာဆိုတာမျိုးမဟုတ်ဘူးတဲ့သူတို့တွေဟာဝါသနာပါဒာနဲ့အသက်မွေးဝမ်းကြောင်းကိုတခါတည်းတူအောင်ကြိုးစားပါတယ်တဲ့အဲ့တော့ဘယ်လိုသွားကြလဲဆိုတော့ပတ်စံလဲရှာမယ်ဒီဆက်ဝိုင်းလေးထဲမှာပဲဖြော်ပြရေးကိစ္စတွေကိုလည်းတခါတည်းလုပ်မယ်မိမိကိုမိမိဖြော်ရေးပေါ့ entertainment ခေါ်တဲ့ဟာတွေကိုလည်းတခါတည်းလုပ်မယ်သူကငွေရှာတဲ့နီးနဲ့တပါတဲ့တွဲလုပ်မှာပေါ့ဒါကြောင့်မို့လို့နမူနာအဖြစ်ကျွန်တော်တို့ပြောဘူးတဲ့ကိန်းကစားတာကိုသူကသူတိုးတက်အောင်လုပ်တယ်ပြီးတော့ပြိုင်ဘက်တွေနဲ့စိန်ခေါ်ပြီးတော့အဲ့ဒါတွေကိုတိုက်ရိုက်လွှင့်တယ်လူတွေကယင်ခုံတယ်အဲ့ဒီအပေါ်မှာကြော်ညာသမားကဝင်ကြော်ညာခြင်းသူ့ကိုပတ်စံပေးရမယ်စပွန်ဆာတွေဝင်လာမယ်စသဖြင့်သူတို့စဉ်းစားတဲ့နေရာမိမိဝါသနာပါရအပန်းဖြေအလုပ်ကိုလည်းလုပ်ရင်ဝင်ငွေကိုလည်းရှာရင်ဆိုတဲ့ဟာကအစ်စ်တော့အမြင်တွေအလုပ်တွေဖြစ်လာပါပြီတဲ့ရှင်းရှင်းခင်တုန်းကတော့အပန်းဖြေဖို့အတွက်ပတ်စံအရင်ရှာဒီလိုအတွေးတွေနဲ့လာခဲ့တာကိုအဲ့တော့ပထမမျိုးဆက်နဲ့ဒုတိယမျိုးဆက်ကြားမှာပဲဒီလောက်ကွာနေပြီဖြစ်တဲ့အတွက်တတိယမျိုးဆက်ဖြစ်တဲ့မြေးအရွယ်တွေလက်ထက်ကြရင်ဘလို့ဖြစ်လာမှာလဲဆိုတာလဲတော်တော်စဉ်းစားဖို့ကောင်းပါပြီသူတို့တွေကတဲကတချို့တွေကတော့အခုလိုစဉ်းစားပါတယ်ဘာမဆိုတဲ့ဒါကအင်မတန်ငယ်သေးတဲ့မူလာတန်းအရွယ်အလယ်တန်းအရွယ်ကလေးတွေကတယောက်ကဝင်ပြောတာပါကျွန်တော်အရေးကြီးတာကတော့ तू ကလောကကြီးမှာတဲ့ဆယ်လီခေါ်တဲ့ထင်ရှားသူဖြစ်အောင်လုပ်ရမယ်လို့ तू ကပြောပါတယ်ဘာဖြစ်လို့ဆိုလဲဆိုတော့အဲ့ဒီနီးအတွက်ကတော့တဲ့နီးမျိုးစုံကိုတောင်းရမှာပဲတဲ့အဲ့ဒါကြောင့်မလို့တချို့မိန်းကလေးတွေကကိုယ့်ကိုအာယုံစိုက်လာအောင်လို့ရံတွေးပြတာကအစထူးထူးဆန်းဆန်းနေဝတ်ပြတာအစအိုက်တင်ခေါ်တဲ့တရုတ်ဆောင်ချက်ကောင်းကောင်းနေထူးခြားတာတွေလုပ်ပြတာအစကဲအဲ့တော့နောက်ဆုံးတော့သူများမလုပ်တာတွေရှောက်လုပ်ရင်းနဲ့တချို့တွေကလူသိများအောင်အရင်လုပ်ရမယ်လို့အဆိုတွေဖြစ်လာတာပါလူသိများအောင်လုပ်ကြပြီးပြီဆိုတဲ့အခါမှာသူတို့စီးတဲ့ကားသူတို့တောက်တဲ့အေးကအစအဲ့ဓာတွေကိုတက်ဆိုင်ရာစီးပွားရေးသမားကုမ္ပဏီပိုင်ရှင်တွေကသူ့လက်ကိုအပ်ပြီးတော့ထိုက်သိမ်းတဲ့ကြော်ညာကားတွေနဲ့ပေးရတဲ့အခြေအနေမျိုးကိုလည်းဖန်တီးရမယ်လို့ဆိုပါတယ်အဲ့ဓာကိုတော့ပထမမျိုးဆက်နှစ်ခုကတော့အဲတည်ပြီးတော့ဘုံမကြလာပါဘူးမင်းတို့ဟာကကိုယ်ပိုင်ပညာမဟုတ်ဘူး ကိုကိုလူတိများအောင်လုပ်တဲ့နေရာမှာကျင့်ဝတ်ကြော်တာတွေရှိတယ်။နောက်ပြီးတော့ဉာဏ်ပညာကိုအခြေခံတာမဟုတ်ဘူး။ဒါဟာသင်ပေါ်ကြော်ကြားမှုဆိုတာနှီးမျိုးစုံနဲ့လုပ်ရင်ရတယ်ဒါအမြဲတကိစ္စမဟုတ်ဘူးစသဖြင့်ပွဲကြီးပွဲကောင်းကိုတော့နားဆင်ရတာပါပဲနောက်အလင်းသိရင်တော့အဲ့ဒီတတ္တရမျိုးဆက်ရဲ့ခြေပချက်တွေနဲ့သူတို့ရဲ့စဉ်းစားပုံတွေကိုကျွန်တော်တင်ဆက်ပါအောင်မယ်လောလောဆယ်တော့ကြားမိသမျှလေးကိုဝိုင်းစဉ်းစားကြဖို့သာမျှဝေပါတယ်